ဘင်္ဂလားပြည်နယ်ကိုဖြတ်လာတဲ့ရွန်နုပူပိုင်းမုံတိုင်းဟာအခုဆိုရင်မြန်မာနိုင်ငံချင်းပြည်နယ်စကိုင်းတိုင်းနဲ့ရခိုင်ပြည်နယ်ဘက်ကိုစတင်ရိုက်ခတ်လာနေပါပြီ။ချင်းပြည်နယ်မှာတော့မုံတိုင်းကြောင့်မိုးတိထန်စွာရွာသွန်းပြီးမြေပြိုမှုတချို့ဖြစ်နေသလိုရခိုင်ဘက်မှာလည်းမုံတိုင်းဘေးလွတ်ရာကိုဒေသခံတွေနေရာချထားပေးနေပါတယ်။ပြည်သူလူထုအနေနဲ့မုံတိုင်းအထူးသတိပေးချက်တွေကိုအချိန်နဲ့တပြေးညီစောင့်ကြည့်နားထောင်ကြဖို့နဲ့မုံတိုင်းပညာပေးသတိပေးချက်တွေကိုလိုက်နာကြဖို့လူမှုဝန်ထမ်းပြန်လည်နေရာချထားရင်းနဲ့ကယ်ဆယ်ရေးဝန်ကြီးကတိုက်တွန်းနှိုးဆော်ပါတယ်။အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မဆုဘုံကတင်ပြပါမယ်ရှင်။
ဟုတ်ပါတယ်ဘင်္ဂလားပင်လယ်ော်အနောက်မြောက်ပိုင်းကဖြစ်ပေါ်လာတဲ့အပူပိုင်းဆိုင်ကလုံးမုန်တိုင်းရွန်နူးလို့အမည်ပေးထားတဲ့ဆိုင်ကလုံးမုန်တိုင်းကြီးဟာအခုဆိုရင်တော့ဘင်္ဂလားပင်လယ်ော်ကိုဖြတ်သန်းပြီးဘင်္ဂလားဒေ့စ်ကုန်းတွင်းပိုင်းကိုဥတီပြီးစတင်ဝင်ရောက်ရိုက်ခတ်လာနေပြီဖြစ်ပါတယ်ဘင်္ဂလားဒေ့စ်စစ်တကောင်ကော့ဘဇာမြန်မာနိုင်ငံဘက်ခြမ်းမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းစစ်တွေကြောက်ဖြူမောင်တော်မြို့တွေဘက်ကိုရွှေ့လျားပြီးတော့တိုက်ခိုက်နေပါတယ်ရွန်နူးမုန်တိုင်းဟာကုန်းတွင်းမုန်တိုင်းငယ်အဖြစ်မြန်မာနိုင်ငံဘက်ခြမ်းချင်းပြည်နယ်နဲ့စကိုင်းတိုင်းဘက်ကိုတိုက်ခတ်နိုင်ပြီးတော့အနီရောင်အဆင့်သတ်မှတ်ထားတယ်လို့မိုးလေဝသနဲ့ဇလာဗီရာညွှန်ကြားမှုဦးစီးဌာနကမုံတိုင်းသတိပေးကြေညာချက်ကိုထုတ်ပြန်ကြေညာထားပါတယ်မြန်မာနိုင်ငံတွင်းရခိုင်ပြည်နယ်ကတော့မုံတိုင်းလမ်းကြောင်းနဲ့အနီးဆုံးဖြစ်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်ဆိုင်ကလုံးမုံတိုင်းရဲ့ရိုက်ခတ်မှုအရှင်းကြောင်းစကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းအေရဝတီတိုင်းကချင်ပြည်နယ်ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေအပြင်ကြံပြည်နယ်နဲ့တိုင်းနေမှာလည်းမိုးကြီးနိုင်တယ်လို့မိုးဇလာကထုတ်ပြန်ထားပါတယ်အခုဆိုရင်တော့မုံတိုင်းရွန်နူးရဲ့အရှင်းကြောင်းချင်းပြည်နယ်ဘက်မှာမိုးတိထန်စွာရွာသွန်းပြီးလေပြင်းတွေတိုက်ခိုက်နေလို့ချင်းပြည်နယ်ဖလန်းမျိုးဘက်မှာတော့ချင်းပြည်နယ်ဟာခါကလေးဖလန်းကားလမ်းမရဲ့နေရာတချို့မြေပြိုကျမှုတွေဖြစ်ပွားနေပါတယ်။ရခိုင်ပြည်နယ်ဘက်မှာတော့ဒေသခံပြည်သူတွေအပါအဝင်ဆစ်ဆောက်ဒုက္ခသည်တွေဟာမုံတိုင်းဘေးဒဏ်ကြောင့်လွတ်မြောက်အောင်မုံတိုင်းဘေးလွတ်ရာဘေးကင်းလုံခြုံနိုင်တဲ့နေရာတွေကိုနေရာချထားပေးနေတယ်လို့ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA ကိုပြောပါတယ်
။ဟလာအစိုးရမှာဟလာသူတို့တဘောဝပြင်းအဖြစ်တောက်လာတယ်ဆိုရင်တပ်ပြည်သူတွေကိုအတိအကျမဲ့လူမှုကိစ္စတွေဖြစ်နေတဲ့ဆက်ဆံအနာဟောဘီပေါ်လူလောက်တဲ့ဆိုတာကိုတော့ကျွန်တော်တို့လုတ်တယ်လို့
ရခိုင်ပြည်နယ်အစိုးရဘက်ကလည်းတဘာဝဘေးရန်နေရာကိုခါးစီရင်ဆိုင်နေရတဲ့ဒေသခံရခိုင်ပြည်သူလူထုအတွက်မုံတိုင်းကယ်ဆယ်ရေးကူညီနေရာချထားပေးကြိုတင်ပြင်ဆင်မှုတွေကိုစနစ်တကျဆောင်ရွက်ပေးထားတဲ့လို့မုံတိုင်းသတိပေးကြေညာချက်တွေကိုလည်းအချိန်နဲ့တပြေးညီဆောင်ရွက်ပေးဖို့အရေးကြီးလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့ဆိုတာပါပြည်သူလူထုအနေနဲ့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကရုံးမြင့်တန်းကြားရေဒီယိုနဲ့မိမိတို့နေထိုင်ရာဒေသခံအာဏာပိုင်တွေဘက်ကအချိန်နဲ့တပြေးညီထုတ်ပြန်နေတဲ့မုံတိုင်းသတိပေးကြေညာချက်တွေနဲ့လိုက်နာရန်အချက်တွေကိုအထူးခရူးဆိုင်ပြီးတော့တတိပြုကြပါ။ကိုကြီးကယ်ဆယ်ရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ကြပါလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြအေးကတိုက်တွန်းနှိုးဆော်ပါတယ်
။ဒီနေ့မိုးလေဝသတရေလို့နော်။အရေးပေါ်ပညာချက်တို့ဒါရီကိုနားဆင်နေဖို့တို့တာပေါ့ပြည်သူတွေကလေ။အချိန်ရင်းအမျှဒီနေ့တောက်လျှောက်ကျွန်တော်တို့ထည့်နေရရှိပါတယ်။ MRD ကလည်းတွင်နေတယ်။ရှားနေနေနဲ့လည်းကျွန်တော်တို့ဒီနေ့ပို့နေတယ်နော်။တကယ်တော့ဖြစ်ပြီးတော့မှလိုက်ပြီးတော့ပြန်လာတဲ့ဆိုင်ကြိုတင်ပြီးတော့လုပ်ကြတဲ့ကိစ္စကိုကျွန်တော်ဥစားပြီးတော့ဆောင်ရွက်နေတယ်။ပြည်သူတွေကနေတော့ပူးပေါင်းပါဝင်ဖို့လိုတယ်ပေါ့နော်။ပြည်သူတွေကအတကယ်အနေရှိရဲ့ရွှေ့ပါဆိုလိုက်ရွှေ့ဖို့လိုတာပေါ့နော်။ပြည်သူတွေကကျွန်တော်တို့ပြောတဲ့ဒီကသတင်းပေးနေတဲ့မိုးလေဝသတရေလို့နော်။အရေးပေါ်ပညာချက်တို့ဒါရီကိုနားဆင်နေဖို့လိုတာပေါ့ပြည်သူတွေကလေ။
တစ်ချိန်တည်းမှာပဲမုံတိုင်းမတိုင်ခင်မုံတိုင်းဖြစ်နေချိန်မုံတိုင်းရိုက်ခတ်ပြီးပြည်သူလူထုကြုံလာရနိုင်တဲ့အခက်အခဲတွေကိုကူညီကယ်ဆယ်ဆောင်ရှောက်ပေးနိုင်မှုအရေးပေါ်အဖွဲ့တွေနဲ့အသင့်ပြင်ဆင်ထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြအေးက VOA ကိုပြောပါတယ
်သူတို့တည်င်းချက်တွေပြီးကျင်လို့ရှိရင်ဆက်သွယ်လို့ရအောင်ဖက်လိုက်ဟော့တိုင်းဆိုတော့ကျွန်တော်တို့အဲဒီ6666 6444ညကြီးဖွင့်ထားတယ်အဲဒီတိုင်းတစ်ခုကိုလေဒီဝန်ကြီးဌာနမှာပဲ Emergency Operation Center ဆိုပြီးအဲဒီမှာ24ညကြီးဒီနေ့ကျွန်တော်တို့ကြွယ်ရည်ရနေပြီးတော့ပြန်လာကြရတာပေါ့နော်ဒီကိုကြည့်လို့ခေါ်တာပေါ့ Emergency Operation Center အဲ့ညာနေပြီးတော့ကျွန်တော်24နာရီစောင့်ကြည့်ရာရှိတယ်နောက်ပြီးတော့ဟိုဒီချင်းနဲ့ဒီရခိုင်နဲ့မှာကျွန်တော်တို့ပြုတင်ပြီးတော့ EAW နဲ့ဟောပေါ့ဓာတ်တိုက်ကြည့်ချင်တာတွေရှိတယ်လူတွေကဒီမြေကျတဲ့ကိစ္စတို့နောက်ရှိစိမဲ့ကိစ္စတို့ပုံတိုင်းညာလို့ဖြစ်လို့ရှိရင်ကြောင်းမှုနေရာစမှတ်ပြီးသားဖြစ်တယ်ချက်ချင်းတို့ရှိကြတာတွေပဲလုပ်တယ်ပေါ့အဲ့တော့ကျွန်တော်တို့နောက်တစ်ခါကျရိတ်ခါနဲ့ပတ်သက်လို့တော့ကျွန်တော်တို့ကရိတ်ခါတွေကိုသူ့နေရာနဲ့သူ့ကျွန်တော်တို့ကနေပြီးတော့ကျေကျေပြီးပြီရောရိတ်ခါရောဖြစ်ကြရတယ်ဖြစ်စီတာဒီကရှိပါတယ်အဲ့ဒီအပြင်ကိုအကဲရေးပေါ်လိုအပ်ခဲ့တော့ဆိုပြီးတော့ကျွန်တော်တို့ကာကွယ်ရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့မင်္ဂလာတုံဒီကစကန်နဲ့မကွေးနေတဲ့စကန်နေမှာကျွန်တော်တို့ကျေကျေပြီးပြီရှိပုံအချိန်နဲ့ရှိပုံလာတယ်လိုအပ်လို့ရှိရင်ချက်ချင်းရဟရင်တို့လေးစစ်တက်မလို့လေးရင်တို့နဲ့တခါလေးပြန်မှာ
မြမပြီးဘတ်ချမ်းကိုစတင်ရိုက်ခတ်လာနေပြီဖြစ်တဲ့ရွန်နုဆိုင်ကလုံးမုန်တိုင်းတန်းကြောင့်မိုးကြီးတာရေကြီးတာနဲ့ရုတ်တရက်မြေပြိုကျတာတွေဖြစ်နိုင်တာကြောင့်ကုန်းမြင့်နေပြည်သူတွေရောမြေချောင်းကမ်းနားကဘာတွေမှာနေထိုင်တဲ့ပြည်သူတွေပါဘေးလွတ်ရာကိုရှောင်ရှားကြဖို့နဲ့ငါးဖန်းဆက်လီတွေပြည်ရင်းရေချောင်းနဲ့ဒေချောင်းလိုက်တွေမုန်တိုင်းသတိပြုကြဖို့ကိုမိုးလေဝသနဲ့ဇလားဗေဒဦးစီးဌာနဘက်ကအဆက်မပြတ်နှိုးဆော်နေပါတယ်ရှင်